ဝိဒနာကိုအခြေရှာမယ်။တရားအထုတ်တင်ခြင်းဖြင့်တရားစခန်းတရားယဉ်ကျေးမှာဒီဝန်စားသူနှင့်တရားတော်ဆုံးတစ်ကလုံးကိုပြောပါဆိုရင်ဝိဒနာမှာပဲလို့ပြောမှာဖြစ်ပါလေ။ယောဂီ900ကျော်လောက်ဆက်နေဓမ္မယုံကြည်တွေမှာအထိုင်တရားခြင်းတွင် ယောဂီရဲ့ဉာဏ်သက်ပြီးသိစိတ်စွာနဲ့တရားရှုမှတ်နေတယ်လို့ထင်ရပေမဲ့ယင်းနေ့ကတန်တွေကဆူညံပေါ်လို့ရိုက်နေမှာပါပဲ။တဏှာကြီးခိုင်တရားဖြုတ်ပြီးတဲ့အချိန်မှာကဲယောဂီတွေအခုတရားခိုင်ရင်တွင်းတွင်းမှာခံစားနေရတဲ့ဝေဒနာတွေကိုဟောဒီကရောင်းရင်ဦးကြီးရဲ့လမ်းထက်ကြဒါဆိုရင်နောက်ထပ်မခံစားရတော့ဘူးလို့ ဆိုကြည့်လိုက်ရင်ယောဂီတွေဝန်တာအားရနဲ့အလူရဲ့လာထက်ကြမှာပါပဲ။ဝေဒနာဆိုတာကိုကင်ပြီးတော့ဆုံးပြစ်လွန်ပြစ်လို့ရရင်ပေါ့လေ။အဲ့ဒါဆိုရင်ရောင်ရုံးတွေတန်းစီစီချထားတာတောင်လောက်မှာမဟုတ်ဘူး။အာမုန်တိရှံကူမှာပါပဲ။ဒီဝေဒနာကြီးကတော့ခံရခက်လိုက်တယ်လို့မပြောက်ဘူးမပြောက်နိုင်တော့ဘူး။ ငါမလို့နာတာထင်ပါရဲ့ခါကြီးကလည်းတောက်လိုက်တာခြေတလုံးလေးကလည်းကိုက်ခဲနေတာပဲပေါင်ကြီးမှာထုံကြီးကိုက်ခဲနေတာပူဆိုးသေးတဏှာကြီးကလည်းပြည့်စုံပြည့်နိုင်တော့ဘူးအချိန်တွေများကြီးလိုသေးတဲ့ထင်တယ်မခံနိုင်တော့ပါဘူးတီးတော့မှာပါဒုက္ခပါပဲကျင်းလိုက်ဦးမှာထင်တယ်ကျင်းမှတက်တာတော့မှာ ဒါမှမဟုတ်ဒီညမှာပဲလဲတည်တော့မထင်ပါရဲ့အဲ့လိုယောဂီအသီးသီးရဲ့ရှင်နှင်းမှာယင်းနှင်းတဲ့စကလုံးကိုယ်စီနဲ့ဝေဒနာဆိုတာကြီးကိုအသက်ကောင်ကိုယ်တဲ့သဘောမျိုးနဲ့ပြောနေကြဆိုနေကြတာတွေကိုကြားနေရမှာပါပဲတရားစစ်တဲ့အချိန်ရောက်လို့ကမ္မထာနာစရိယဆရာသမားကြီးကိုတရားလျှောက်ပြန်ရင်းလဲဒီဝေဒနာနဲ့ပတ်သက်တဲ့အကြောင်းတွေကို ရှောက်ကြတာများပါတယ်ဒါကကမ္မထာအီဝါနေဖြစ်တဲ့ဆရာသမားတွေကလည်းစိတ်ထဲကတည်ပြီးပြုံးနေကြမှာပါတကယ်တော့ဝေဒနာဆိုတဲ့စကားလုံးကပါဠိဝေါ်ဟာရပါအသေးပေအားဖြင့်ခံစားမှုခံစားချက်ခံစားခြင်းပါပဲများသောအားဖြင့်ဝေဒနာကို နာရင်ကျင်းနေကြိုက်ခဲတယ်ဆိုတဲ့ခံစားချက်ဖြစ်ပေါ်တဲ့နေရာမှာပဲအတုံးများလေးရှိပြီးတော့ကျန်တဲ့ခံစားမှုတွေမှာတော့၃ရံကောင်းမှမသိကြတာများပါတယ်အဲ့ဒါဘာကြောင့်လဲဆိုရင်ဝေဒနာမျိုးစားတွေကိုမကွဲပြားကြသေးလို့ပဲဖြစ်ပါတယ်ဝေဒနာ၃မျိုးရှိပါတယ်ဆင်းရဲတဲ့ခံရခဲ့တဲ့ခံစားမှုဆိုရင် ဒုက္ခဝေဒနာလို့ခေါ်ပါတယ်။ဒါကတော့ရုပ်ပိုင်း၊ကာယပိုင်းမှာသုံးနာများပါတယ်။နာမ်ပိုင်း၊စိတ်ပိုင်းမှာတော့ဒေါမနတဝေဒနာလို့သုံးပါတယ်။နောက်တစ်ခုကချမ်းသာတဲ့ခံစားလို့ရတာရှိတဲ့ခံစားပြီးခံစားခြင်းတွေခံစားမှုဆိုရင်ဒုက္ခဝေဒနာလို့ခေါ်ပါတယ်။နာမ်ပိုင်းစိတ်ပိုင်းမှာတော့ ဒေါမနတဝေဒနာလို့သုံးပါတယ်။နောက်ဆုံးတစ်ခုကဆင်းရဲတာလည်းမဟုတ်ချမ်းသာတာလည်းမဟုတ်တဲ့ခံစားမှုပါပဲ။အဲဒါကတော့အဒုက္ခမဒုက္ခဝေဒနာလို့သုံးပါတယ်။နာမ်ပိုင်းစိတ်ပိုင်းကတော့ဥပ္ပခဝေဒနာပေါ့။ဖျားရှင်ကမာပရိပ္ပန္နတုတ်ရဲ့ဝေဒနာကူးပါးကိုဆင်းရဲခြင်းအပိုင်းမှာခန္ဓာကိုယ်မှာစိတ်မှာဆင်းရဲတဲ့ခံစားမှုဖြစ်လာရင် ဒုက္ခဝေဒနာဓမ္မမဟုတ်ဒေါမနတဝေဒနာချမ်းသာတဲ့ခံစားမှုဖြစ်လာရင်ဒုက္ခဝေဒနာဓမ္မမဟုတ်ဒေါမနတဝေဒနာစိတ်ရင်မဟုတ်ချမ်းသာမှုတဲ့ခံစားမှုဆိုရင်အဒုက္ခမဒုက္ခဝေဒနာဓမ္မမဟုတ်ဥပက္ခဝေဒနာအဲ့ဒါဒီလိုခံစားနေရသည်လို့သိပါတဲ့ဒါကပထမ၃ပါးပေါ့ဒုတိယ၃ပါးကတော့ကာမဂုဏ်နဲ့ဆက်ရှင်သောခံစားမှုတွေဖြစ်တဲ့ဒုက္ခဝေဒနာဒုက္ခဝေဒနာအဒုက္ခမဒုက္ခဝေဒနာတွေဖြစ်လာရင်လည်းဖြစ်တယ်လို့သိနေပါတဲ့တတိယ၃ပါးကတော့ကာမဂုဏ်နဲ့ဆက်ရှင်တဲ့ခံစားမှုတွေဖြစ်တဲ့ဒုက္ခဝေဒနာဒုက္ခဝေဒနာအဒုက္ခမဒုက္ခဝေဒနာတွေဖြစ်လာရင်လည်းဖြစ်တယ်လို့သိနေဖို့ပါမယ်တဲ့အဲဒီလိုကိုယ်ခန္ဓာကိုယ်ကိုကိုယ်စိတ်ကိုမျှပြီးဖြစ်ပေါ်လာတဲ့ခံစားမှုဆိုတဲ့ဝေဒနာတွေကအချိန်ချင်းရှုနေပါတဲ့မိမိလိုပဲသူတစ်ပါးတွေမှာလေဒီလိုဝေဒနာအမျိုးအစားကိုယ်ဝါတို့ဟာမပြတ်ဖြစ်နေမှာပါပဲတဲ့ဒါကလည်းအကျဉ်းချင်းရှိနေပါတဲ့ဝေဒနာတို့ရဲ့ဖြစ်ချင်းအကြောင်းတရားနဲ့ဖြစ်ချင်းသဘောပြကြောင်းတရားနဲ့ဖြစ်ချင်းသဘောကိုအကျဉ်းချင်းရှိနေလို့ရှိရင်ရှိမှတ်တဲ့ယောဂီမှာဝေဒနာသာရှိပြီးပုဂ္ဂိုလ်တ attva မရှိလို့တတိချင်းမြင်လာပါလိမ့်မယ်တဲ့ဒီလိုဆိုရင်အဲ့ဒီယောဂီသာအစစ်အစင်လို့အသိဉာဏ်ကြီးတိုးပွားလာပါလိမ့်မယ်တဲ့ဆူလူလာကဝိပဿနာဉာဏ်တွင်အဆင့်ဆင့်တက်လာပါလိမ့်မည်။ဒီကတဆင့်အရိယာမဲ့အဆင့်ဆင့်ကိုတက်နှမ်းနိုင်ပါလိမ့်မယ်တဲ့။ဒါဆိုရင်အဲ့ဒီယောဂီမှာတဏှာဒိဋ္ဌိတွေတပြေးတည်းနဲ့ကုံဆုံခတ်ချောက်သွားပါလိမ့်မယ်တဲ့။လောကမှာရှိရှိသည့်အာလုံးကိုလည်းဘယ်အရာဝတ္ထုဘယ်ပစ္စည်းကိုမျှငါဥစ္စာလို့မစွမ်းနိုင်တော့ပါဘူးတဲ့ဒါကြောင့်မို့ယောဂီဟာဝေဒနာဆိုတဲ့ခံစားမှု၉ပါးကိုအကျဉ်းချင်းထက်ခါထက်ခါရှုမှတ်ရနေသင့်ပါသည်တဲ့ဒါကတော့ဘုရားရှင်ဟောမင်းခဲ့တဲ့မဟာတတိပ္ပာနာတုတ်တော်ရဲ့အနက်တိတ်ပဲဖွင့်ဆိုချက်ပါပဲလက်တွေ့နေပင်မှာတော့ဒုက္ခဝေဒနာတစ်ခုတည်းကူတာဝေဒနာလို့ခေါ်ဝေါ်သုံးဆနေကြတာများပါတယ်ဒုက္ခဝေဒနာမပေါ်ရင်ဝေဒနာတွေခံစားရတော့ဘူးငြိမ်းသွားပြီလို့တော့ဆိုနေကြပါသေးတယ်ဝေဒနာဆိုတဲ့ခံစားမှုဟာခန္ဓာရှိပြီးဘယ်တော့မှပြီးဆုံးမှာမဟုတ်ပါဘူးအတိတ်အတွေ့အမြဲတမ်းဖြစ်နေမှာပါပဲဒုက္ခဝေဒနာဖြစ်ရင်ဖြစ်မဖြစ်ရင်ဒုက္ခဝေဒနာဖြစ်ဒီမျိုးစလုံးမဖြစ်ရင်အဒုက္ခမဒုက္ခဝေဒနာဆိုတဲ့ဥပက္ခဝေဒနာဖြစ်နေမှာပါပဲမြတ်စွာဘုရားရှင်တော်မှပြိဋ္ဌိဗံဆံဝင်လို့မဲ့အချိန်ထိဝေဒနာ၃ရပ်စလုံးကိုတစ်လက်စီခံသွားရပါသေးတယ်အထူးသဖြင့်ဒုက္ခဝေဒနာရဲ့ဖြစ်စဉ်မှုတွေကြုံလို့ဇန္တနာပတ်ဝင်စားပြီးတော့မှဖယ်ခွာရသေးတာပဲခံစားမှုဝေနာကိုရှောင်ခွာလို့ရတဲ့ဇန္တမာဘတ်တွေမှာအကျွမ်းတဝင်မရှိတဲ့လူတွေကတော့ပေါ်လာတဲ့မြတ်ဒုက္ခဝေနာကိုခါစီခံရမှာမလဲပါဘူး။ပေါင်ကိုကြောက်တုံးနေသူပြီးပိုင်းကြည်သွားပြီလို့တညတာရှောင်ပြေးလို့မရတော့ပါဘူးဆိုတဲ့အာမခံချက်ကိုပြီးခဲ့တဲ့အရှင်မဟာတိတ်တမထေရမနေ့မူလင်းရင်တက်တော့မယ်လူတို့တွေလက်ထဲကနေပြီးသူကိုယ်သူကေတင်ခဲ့ပါတယ်ဘယ်လိုကေတင်ခဲ့တယ်လဲဆိုတော့ပြင်းထန်စွာခံရတဲ့ပေါင်ကျိုးကျနေတဲ့ဒုက္ခဝေဒနာကိုဝိခမ္မနာဆိုရဲရှောင်ခွာမှုပြုပြီးဝေဒနာပေါ်မှာနှလုံးမသွင်းမဲသူငကြိုးမပေါက်ဆုံးရှုံးခဲ့တဲ့သီလကိုအာရုံပြုပြီးအဲ့ဒီအာရုံကတစ်ဆင့်ပေါ်လာတဲ့ပိဋိပတ္တိကိုဝိပဿနာလက္ခဏာတင်ရှုမှတ်ရင်းကဗရဒ္ဓမဉဏ်ရအောင်ဖြင့်သွားနိုင်ခဲ့ပြီပါလေ။ဒ ဒါဟာလေပေါ်စေဒုက္ခဝေဒနာပေါ်မှာအတုံးချနေတူရပါပဲ။နောက်တစ်ပါးကတော့ကြားချခံရတဲ့ယဟန်တော်ပါပဲ။တရင်သုံးတော်ရင်မလိုက်နိုင်တော့တဲ့၆တပတ်ခန်းကိုဆွေးယူပြီးမှကြားကဒုက္ခနာကိုစိတ်တိုင်းကျစားတော့နေတဲ့အပေါ်မှာပြင်းထန်လို့နဲ့ဒုက္ခဝေဒနာကိုတဲ့တဲ့ရှုမှတ်ရင်းကခြေဖွာစားပြီးမှသောတာပန်ဒုစိတိစားပြီးမှတဂရဂံပောင်ရင်တိစားပြီးမှအနာဂံအဲ့ဒီလိုအရိယာမင်းညာဆင်းဆင်းတည်ခဲ့ပြီးနောက်ဆုံးနှလုံးအိမ်ကိုကိုက်လူစင်းမှအရတမဉဏ်ရလို့ခန္ဓာနဲ့သိတဏျာစခန်းလေးငြိမ့်နေတယ်လို့ဆိုပါတယ်ဒီစိတ်ဟာလေဒုက္ခဝေဒနာကိုမပြတ်တမ်းရှုမှတ်ရင်းကနိဗ္ဗာန်ကိုနဲ့ထိအောင်ဝင်ရသွားတာပါပဲဒီပုံစံမျိုးကတော့အတိတ်ဖြစ်ရအမှန်ရှိတဲ့လူသာတာရကထုတ်ပြီးဆရာတော်များကဟောကြားခဲ့တာပေါ့သူမို့ရင်ကြားစားခံရတဲ့ယဟန်ရဲ့အဖြစ်မျိုးကမယုံနိုင်စရာကောင်းတော့အောင်ပါပဲကြားရရုံနဲ့တောင်အတွေ့အကြုံကခါတိပြင်းထန်လို့လာပါလေ။ဒါကြောင့်ခန္ဓာ၅ပါးမှာဝေဒနာစုတဲ့ခံစားမှုကစိတ်ဝင်စားစရာကောင်းလာပါလေ။ပရိစ္ဆသမုပ္ပါဒေသနာမှာဝေဒနာပစ္စယဒနာရှိတယ်လို့ဝေဒနာနိရောဓဒနာနိရောဓလည်းရှိပါလေ။ဝေဒနာစုတဲ့ခံစားမှုကြောင့်ဒနာစုတဲ့ဆွေးနွေးမှုတွေဖြစ်နိုင်တယ်လို့ဝေဒနာစုတဲ့ခံစားမှုချုပ်ငြိမ်းရင်လေတနာဆိုတဲ့ဆွေးနွေးမှုချုပ်ငိမ့်နိုင်ပါလေ။ဒါကြောင့်ဝိဒနာဟာပဋိစ္စသမုပ္ပါထွက်လန်းလို့မဟုတ်တဏှာထွက်ပေါက်လို့လည်းဆိုပါတယ်။ဘုရားဆရာတော်ဘုရားကြီးကလည်းဝိဒနာနဲ့တဏှာချမ်းမှာဖျားပွင့်နေတာလို့အမြဲတမ်းဟောလို့ရှိပါတယ်။ဗောဓိပင်နဲ့ရှင်ပလင်ကတော့ဘုရားရဲ့အဆောင်ရောင်ကဒီကေရန်ဓမ္မအနိမေကဝိဒနာနဲ့တဏှာကြမ်းတာဝိဒနာကနေတဏှာကိုမကူးတော့လို့ပရိစ္ဆေသမုပ္ပါထွက်ရလမ်းဖြစ်အဲ့ဒီနေရာမှာပဲဖျားဆိုရတဲ့အိပွင့်ထွန်းပေါ်ပေါက်ခဲ့တယ်လို့ဆိုပါတယ်ဒါကရုပ်တရက်ကြားရင်နားလည်နိုင်မှာမဟုတ်ပါဘူးတရားအထုလို့ဝိဒနာရဲ့သဘောနဲ့ဝိဒနာဖြစ်ပေါ်ပြီးတက်သွားခြင်းဆိုတဲ့သဘောတွေကိုနားလည်လာရင်တော့ဒီဒိဋ္ဌိကနားလည်ဝင်ဆက်လာပါပါဆရာတော်ကြီးရဲ့ပရိစ္ဆေသမုပ္ပါဇဝိုင်းပုံကားချက်ကြီးကိုလည်းကြည့်ပါနံပါတ်1အကွက်မှာဝိညာဉ်နာယုတ်တလာယနာဖတ်တဝိရဏဆိုပြီးငါးခုစီချရေးထားပါတယ်ပြီးတော့ညာနေကြီးကဂျားတွေကနေအောက်ဘက်ကိုထိုးကြသွားပြီးပရိစ္ဆေသမုပ္ပါထွက်လန်းလို့ရေးထားပါတယ်ဒီတော့ကနံပါတ်3အခွက်ကိုတဏှာဥပါဒံကမ္မဘဝစတာရေးထားပါတယ်။ဒါကိုကြည့်ရင်လည်းတောယုံချံလူကလွယ်လွယ်နဲ့သဘောပေါက်နိုင်ပါရဲ့။ဒါပေမဲ့ဒါကစာလုံးနားလေလွယ်အောင်လုပ်ပေးထားတာပါ။တကယ်တမ်းကကိုယ်ခန္ဓာမှာနားလေရမှာပါ။အဲ့ဒီတော့ဝိရဏဘက်မှာဒုက္ခဒုက္ခဥပ္ပခာဆိုတာရှိတယ်လို့တဏှာဘက်မှာလဲဒုက္ခဆိုရင်ကြိုက်ပြီးဆွဲထားလိုက်တာပါပဲဒုက္ခဆိုရင်လဲမကြိုက်ပြီးနဲ့ဆွဲနေတာပါပဲဥပ္ပခာကတော့မကြိုက်သလိုလိုကြိုက်တယ်လို့လို့ပြင်းနဲ့ဆွဲနေတာပါပဲဒါပေမဲ့ဥပ္ပခာဝိညာဉ်ကဖြစ်နေမှမသိနိုင်တဲ့အတွက်မသိဘဲနဲ့ဆွေးနေကြတယ်လို့ပါပဲ။စာထဲမှာတော့ဥပ္ပခဝေနာကိုကြောက်ချာပေါ်သွားတဲ့တမင်ချီရလို့ချီရကောက်ဖို့ခက်တယ်လို့ဆိုပါတယ်။ကြောက်ချာဟိုဘက်ထိတ်ဒီဘက်ထိတ်ညီကြီးပုံမှန်လား။တမင်ရဲ့အတက်ချီရတစုံနဲ့အစင်းချီရတစုံတွေ့ရလို့ကဒီတမင်ဟာဒီကြောက်ချာပုံမှန်ရှောက်ခဲ့တာအမှန်ပဲလို့ဆုံးဖြတ်လို့ရတာပါအဲ့ဒီတော့ဥပ္ပခဝေနာက တင်မိပါတယ်တဲ့ဒုက္ခဝေဒနာတို့ဒုက္ခဝေဒနာတို့ကတော့ထင်ရှားပါတယ်ဒီကုထဲမှာတော့ဒုက္ခဝေဒနာကဘူးလို့ထင်ရှားပါတယ်ဒီလိုထင်ရှားလို့ပဲဒုက္ခဝေဒနာကိုဝေဒနာလို့လွယ်လွယ်ခေါ်ပြောသုံးဆဲနေကြတာပါသိပ်ပြီးပူအိုက်နေလို့ခြေထီးထီးကျနေတဲ့အချိန်မှာအဲ့ဒီအချိန်ကိုတော့ဒုက္ခဝေဒနာခံစားနေရခြင်းပေါ့လေအဲ့လိုအချိန်မှာပံကာလီလေးရလိုက်တာလို့ရက်ခတ်လိုက်တာလို့လေအေးလေးတိုက်တာတို့ကြောင့်ခန္ဓာကိုယ်မှာအခံရခဲ့တဲ့ဒုက္ခဝေဒနာလေးပြောင်းသွားပြီးချမ်းသာတဲ့သဘောဆောင်တဲ့ဒုက္ခဝေဒနာလေးပေါ်လာတာပါဒါပေမဲ့အဲ့ဒီလိုဒုက္ခဝေဒနာဆိုတဲ့ခံစားမှုသဘောအာယုံတစ်ခေပေါ်လာတာကိုဒုက္ခဝေဒနာလို့နှလုံးမသွင်းပြီးမရှိမှဖြစ်ကြတာညာပါလေဘာဖြစ်လို့လဲဆိုတော့ကိုယ်ထဲကတဏ္ဏကသူ့လိုချင်တာကိုမပြတ်တောင်းစုံနေလို့ပါပဲအဲ့ဒီလိုတည်ငါချမ်းသာသွားရင်နောက်ထပ်ခဏခဏချမ်းသာအောင်လွတ်ချင်လာတော့တာပါပဲအဲ့ဒါဒုက္ခဝေဒနာကိုဆွေးနွေးရတာကနေအားထုတ်တဲ့ကံမြုပ်လာတာပဲပေါ့အဲ့ဒီအာယုံကိုဆွေးနွေးနှစ်သက်လို့ကာယကံဝေစီကံမနောကံတွေလုံးပြီးတော့တာပဲပေါ့ဒီလိုမှမဟုတ်ပဲအိုင်လင်းအိုင်ပူလည်းမပူအီလင်းအေးဖြစ်နေတဲ့ဥပ္ပခာဝေဒနာပေါ်နေတာတောင်မှခုနည်းကလူမျိုးအေးရင်ကောင်းပါပဲဆိုပြီးလီအီးစကူတလွတ်ထဖွင့်လာရင်ပန်ကာကိုတက်တက်ဖွင့်ထားပြီးတမင်အေးအောင်လုပ်နေတာလေတနည်းအားဖြင့်ဒုက္ခဝေဒနာပေါ်အောင်လုပ်နေတာလေဒုက္ခဝေဒနာကိုခံစားခွင့်ရအောင်ကြိုးစားနေတာလေလဲပြေဘူးကြမှာပါပဲဘာဖြစ်လို့လဲဆိုတော့ဥပ္ပခာဝေဒနာကလည်းတော်ကြာနေဒုက္ခဝေဒနာဘက်ကိုပြောင်းခြင်းကြောင်းသွားနေတာကိုဒါဟာဒုက္ခဝေဒနာကဥပ္ပခာဝေဒနာကိုသူ့အုပ်စုဝင်ဖြစ်တင်းပိုက်လိုက်တာပါပဲ။ဒါကြောင့်ဘုရားရှင်ကလည်းကာမဂုဏ်နဲ့ဆက်ရှင်တဲ့ဝေဒနာ၃ပါးကာမဂုဏ်နဲ့မဆက်ရှင်တဲ့ဝေဒနာ၃ပါးဆိုပြီးခွဲခြားဆိုင်ပြဟောခဲ့တာပေါ့။ကာမဂုဏ်နဲ့ဆက်ရှင်လို့ကောင်းလို့သတိခံစားခြင်းနေတာမကောင်းနေခံစားနေရတာကောင်းတာလည်းမဟုတ်မကောင်းတာလည်းမဟုတ်ဘဲနဲ့ခံစားနေရတာတွေဟာလက်တွေ့လူမှုဘဝမှာအများကြီးပေါ့ကာမဂုဏ်နဲ့ဆက်ရှင်ပြန်မှုဆိုတော့လေဒီဝိညာဉ်သုံးပါးပါပဲဆိုတော့ကအကောင်းအဆိုးသူတွေများငါကောင်ငါပင်ခံစားနေသည်ဆိုတဲ့ဝိညာဉ်အတ္တဆွဲကြောင့်ဒီခံစားမှုတဏှာကြီးကဘယ်တော့မှအဆုံးနိုင်တော့ပါဘူးဒီမှာသတိပဋ္ဌာန်ရှုမှတ်မှုနဲ့ကြည့်နေရင်ငါကောင်ကြီးကခံစားတာမဟုတ်ပဲဝိညာဉ်ရဲ့ခန္ဓာကသူ့တော်သူဆောင်ရေဘွက်တွေလိုပေါ်ပြောက်သွားတယ်ဆိုတာကတွေ့ရပါလိမ့်မယ်ဒါကြောင့်သတိပဋ္ဌာန်ရှုမှတ်မှုကအဆရှာမရအောင်ရှုပ်ထွေးလာတဲ့အယုံခံစားမှုနဲ့ပဲကြည့်ဖို့အနိစ္စတစ်လုံးနဲ့ချုပ်နှီးစေနိုင်ပါလေ။သို့မဟုတ်ရင်ရုပ်ဖက်ကိုအယုံပြုပြီးခံစားနေရတာနဲ့စိတ်ဖက်ကိုအယုံပြုပြီးခံစားနေရတာနဲ့ဝိညာဉ်သုံးပါးဟာပြတ်ပတ်လို့မဆုံးနဲ့တဏှာရဲ့ခိုင်းမှတ်ကြီးဖြစ်မှန်းမသိဖြစ်နေရတော့တာပါ။ခံစားမှုဝေဒနာတို့သည်ပေါ်ရနေရမှာလေပျောက်ကုန်သည်လို့ယောဂီရဲ့ဉာဏ်ထဲမှာထင်လာရင်တဏှာကဘယ်လိုမှမချင်းကပ်နိုင်တော့ပါဘူးနောက်ဆုံးအလွန်တိမ်မွေ့တဲ့ဥပ္ပခာဝေဒနာကိုတောင်မှကြည့်နိုင်ငြိမ်းနိုင်လာပါလိမ့်မယ်ဥပ္ပခာဝေဒနာဟာဝေဒနာ၃ပါးထဲမှာစိတ်ဝင်စားရအကောင်းဆုံးပါသူကအလယ်မှာနေတယ်လမ်းဆုံးဆုံတာမှာနေတယ်ဒုက္ခဘက်ကိုလည်းရောက်သွားနိုင်တယ်လို့ ဒုက္ခဘက်ကိုလည်းအချိန်မီပြောင်းသွားနိုင်တယ်။ကြောက်ကြပုံမှာသမီးချင်းရခံလိုမျိုးမှုလို့လဲသူ့ကိုတော်ရုံသမားလေးအားနဲ့အာရုံပြုနိုင်တယ်လို့။ဒါကြောင့်သူ့ကိုအာရုံပြုတတ်ရင်မောဟဖြစ်တယ်။မသိစေတဏှာကိုဖြစ်စေနိုင်တယ်လို့ဆိုတာပေါ့။တကယ်တော့ဇယိုက်မတူချလို့ခံစားချက်ကိုမတူချလို့သာဒုက္ခဒုက္ခဥပ္ပခာဆိုပြီးနာမည်ခွဲပေးထားတာပါ။ဒါကအာယုန်ဘက်ကိုမူတည်ပြီးပေးထားတာပါ။ကိုရှုဉာဏ်ဘက်ကိုပြန်ပြီးအာယုန်တစ်ခုကလာတိုက်တဲ့သဘောပဲရှိတာပါ။ဝေဒနာမဖြစ်မီဖတ်တာဆိုတဲ့အထီးတွေ့တိုက်ကိုအာယုန်ပြုတ်မိတဲ့သဘောပေါ့။ဒါဆိုရင်ဖတ်တာချုပ်တာကိုတွေ့ရင်ဝေဒနာနဲ့ချုပ်ပြီးသားပေါ့။တဏှာကတော့ညောရုံနဲ့မောယုန်ကရှိတယ်မပေါ့။ဒီကိဉ္စဉ်ကြီးနိုင်ပြီဆိုရင်တော့ဝေဒနာ၃ပါးဟာအကောင်းဆုံးမကောင်းဆုံးတွေဆိုရဲဆိုင်မှုတက်ချင်အောင်မရပါဘူး။ခံစားမှုဝေဒနာတစ်ခုဟာအာယုန်ဖြစ်နေဒေါရတစ်ခုကိုလာတိုက်တဲ့သဘောပါပဲ။တိုက်ပြီးဖြစ်တဲ့နေရာမှာပျောက်သွားတာလေဆိုတာကိုဉာဏ်ထဲမှာရှင်းနေမှာပါ။အဲ့ဒီတော့စိတ်ဝင်စားစရာကောင်းတဲ့ဝေဒနာကိုယောဂီရဲ့ရှုခထင်မှာတွေ့လာရင်ပထမအဆင့်ဝေဒနာ၃ပါးကိုကွဲပြားနားလည်ဖို့ဒုတိယအဆင့်ခံစားဖို့အပြောင်းအလဲတွေရှုမြင်တတ်ဖို့နဲ့တတိယအဆင့်ဝေဒနာ၃ပါးဆိုင်းပုံဆွဲတော့လေတပေါင်းတည်းအနေနဲ့အထိတိုက်သဘောမျှပဲအနိစ္စပဲဒါဟာဒုက္ခသစ္စာဘေးအောင်မှာလဲရှိနေသေးပါလားလို့နှလုံးသွင်းစဉ်ချင်းရှုမှတ်နိုင်ပြီဆိုရင်ဝေဒနာတွေကိုရင်ဥပ္ပခာလုံးနိုင်တဲ့အထိယောဂီရဲ့ရှုဉာဏ်ကြီးတိုးတက်လာပြီလို့ဆိုချင်ပါတယ်